မေလ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုဝင်ရောက်ခဲ့တဲ့အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းမူခါတန်းကိုခံခဲ့ရတဲ့ပြည်သူ 1.6 တန်းကိုကူညီပေးဖို့အတွက်ဒေါ်လာ333တန်းလိုအပ်နေတယ်လို့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အဖွဲ့တွေကပြောလိုက်ပါတယ
် The disaster has left hundreds of thousands of already vulnerable communities without a roof over their headAs the monsoon
တိုင်းတင်သူတွေအတွက်အချိန်မီအကူအညီမပေးနိုင်ရင်မုတ်တုံရသည်မှာကာလကြာရှည်ဒုက္ခရောက်ကြရပါလိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းများညှိနှိုင်းရေးမှုရာမနသန်ဘက်ရှလာခန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာဗီဒီယိုကနေတဆင်ပြောသွားတာပါထိခိုက်ခဲ့တဲ့ရက်ရွာအလုံးမှာလုံခြုံတဲ့အမိုးကာရီစောင့်နိုင်မှုနဲ့ရေကြောင်းဖြစ်တဲ့ရောဂါပြန့်ပွားမှုကိုကာကွယ်နိုင်မှုအချိန်လူလုပ်နေရပါတယ်။ဒီအသက်ငယ်လုပ်ငန်းတွေအတွက်နိုင်ငံတကာအတိုင်းဝိုင်းတွေစီကရက်ရောတဲ့ငွေကြေးထောက်ပံ့မှုတွေလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ဒီထဲမှာအမေရိကန်ဒေါ်လာ213တန်းက2023ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်မှုစီမံချက်ထဲကဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းတွေမှာသုံးမှာဖြစ်ပြီးနောက်ထပ်ဒေါ်လာ122တန်းကတော့မူခမုန်တိုင်းအတွက်အရေးပေါ်ထောက်ပံ့ပေးဖို့ဖြစ်ပါတယ်။မုံတိုင်းတင်ခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအရေးပေါ်ရန်ပုံငွေ42တန်းလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေမလုံလောက်တာကြောင့်ရိခါထောက်ပံ့မှုလျှော့ချဖို့စီစဉ်နေချိန်မှာမုံတိုင်းကြောင့်လိုအပ်ချက်တွေပိုများလာတယ်လို့လည်းပြောဆိုထားပါတယ်ရှင်။